ဝစ်ကွန်ဆင်ပြည်နယ်ကနိုရှန်မြို့မှာလူငယ်မျိုးသားဂျေကော့ဘ်ဘလစ်ကိုလူမျိုးရာရှိကတနက်နဲ့ပြစ်ခတ်မှုတွေလူလူဆန္ဒပြမှုတွေကိုစနေနေ့မှလည်းဆက်တွေ့နေရပါတယ်။ကနိုရှန်မြို့မှာဒီသတင်းပတ်အစောပိုင်းတုန်းကဆန္ဒပြမှုတွေနဲ့မတည်မငြိမ်ဖြစ်ခဲ့တဲ့အတွက်ကြီးငယ်လုံခြုံရေးတပ်တွေချထားခြင်းပါပဲ။ဒီလူလူဆန္ဒပြမှုကိုဘလစ်ရဲ့မိသားစုနဲ့တက်ကြွဆုပ်ရှားသူတွေကစီစဉ်လာဖြစ်ပါတယ်။အသက်29နှစ်ရှိပြီဖြစ်တဲ့ဘလစ်ကဩဂုတ်လ23ရက်တနင်္လာနေ့တုန်းကသူ့သားသမီးငယ်တွေရှိမှပဲ။ရဲကနောက်ကနေတနက်နဲ့ခုနှစ်ချက်ပြစ်ခတ်တာခံခဲ့ရပြီးခန္ဓာကိုယ်တစ်စိတ်တစ်ပိုင်းမလုံရှားနိုင်တဲ့ဖြစ်ခဲ့ရပါတယ်။ရဲတွေရက်စက်တဲ့လုပ်ရနဲ့ခွဲခြားဆက်ဆံခံရမှုအတွက်တနင်္လာလုံးဆန္ဒပြမှုတွေဖြစ်ပွားနေချိန်မှာလူမျိုးများစုနေထိုင်ရာမြို့ကလေးမှာအခုလိုဖြစ်ပွားခဲ့တာဖြစ်ပြီးတနင်္လာညမှာတော့မိရှုဖြက်စီးမှုတွေနဲ့တခြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့အပြင်နောက်တစ်နေ့မှာတော့ဆယ်ကျော်တက်ပြောက်ရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြနေသူ2ဦးပြေဆုံးခဲ့ရပြီး2ဦးဒဏ်ရာရခဲ့တာပါ။တနက်နေ့တိုက်ခတ်သူဟာအသက်18နှစ်အရွယ်ကဲရီဒင်ဟောက်စ်ဖြစ်ပြီးသူ့ကိုအခုရာဇဝတ်ပြစ်မှု6ခုနဲ့ဆွဲချက်တင်ထားပါတယ်။လူငယ်မျိုးသားဘလစ်ကိုပြစ်ခတ်ခဲ့တဲ့ရဲရာရှိကတော့စုံစမ်းစစ်ဆေးမှုလုပ်နေခြင်းမှာခွင့်နဲ့နေနေရပါတယ်။